အခုအဲ့ဒီစတုတ်ဂါကြီး၄ခုတည်းကနံပါတ်၁သင်ရမယ်စတုတ်ဂါကိုပြောပါဆိုနံပါတ်၁စတုတ်ဂါသည်ဘူမိစတုတ်ဂါဒီနေရာမှာစတုတ်ဂါဆိုတာလေးကိုနည်းနည်းလေးပြောခြင်းတယ်စတုတ်ဂါလို့သုံးတာရှိတယ်ကျမတို့မြန်မာစာပေအနေနဲ့အခုကြည့်ကြတဲ့အခါမှာမြန်မာစာပေစကားမှာစတုတ်ထဆိုတဲ့စကားလုံးရှိတယ်အခုဓမ္မမိတ်ဆွေတို့စတုတ်ထဆိုတဲ့စကားလုံးကတည်ဘူးပြီးသားเนาะမြင်ခဲ့ဘူးပြီးသားအခုအထူးအနေနဲ့သိရမှာစတုတ်ကဆိုတဲ့စကားလုံးเนาะစလုံးပေါင်းလေးတေချာထားသိရမယ်စတုတ်ထနဲ့စတုတ်ကနဲ့အဓိပ္ပာယ်မတူစတုတ်ထဆိုတာကကျမတို့ဂဏန်းနေရည်ကြတဲ့အခါမှာ1 2 3 4 5 6 7 90ရှိတဲ့နေရာမှာစတုတ်ထလို့ပြောရင်4ခုမြောက်4ခုမြောက်ဟုတ်ပါလားပထမဆိုရင်ဒါတစ်ခုမြောက်ဒုတိယဆိုရင်နှစ်ခုမြောက်တတိယဆိုရင်နှစ်ခုမြောက်ဟုတ်ပါသုံးခုမြောက်စတုတ်ထဆိုရင်လေးခုမြောက်ပင်မအဲ့ဒီအထိ1 2 3 4အထိကရတွေပါမယ်ထတွေပါမယ်အခု9ကနေစပြီးတော့ကျန်တာတွေဒီမတွေသွားလိမ့်မယ်9ခုမြောက်လို့ပြောရင်ပင်စမ6ခုမြောက်လို့ပြောရင်စတ္ထမ9ခုမြောက်ဆိုရင်တတ္တမ10ခုမြောက်ဆိုရင်အတ္ထမ9ခုမြောက်ဆိုရင်နဝမဟုတ်ပါလားစေကူးမြောက်ဆိုရင်အဲ့တော့ဘယ်အတန်းမှာစာသင်နေလဲလို့ပြောရင်ကျမတို့ကဓတ္တမဓမ္မသင်နေပါတယ်လို့ပြောရင်စေကူးမြောက်ဟုတ်လားစေကူးမြောက်ဆိုကြောင့်ဒီပုဂ္ဂိုလ်ဒီဟုတ်လားတန်းနှစ်တန်းအနေရေတွေ့စေကူးမြောက်တန်းတက်နေတာဓတ္တကလို့ပြောလို့ရှင်မတူတော့ဘူးเนาะအဲ့တော့ကျမတို့ကဟုတ်လားဒီနေရာမှာ5ခုရှိတယ်ဆိုရင်5ခုမြောက်သည်ပင်စမ5ခုလုံးလို့ပြောရင်ပင်စကကာကြီးဆို5ခုလုံး4ခုမြောက်ဆိုရင်စတုတ်ထ4ခုလုံးလို့ပြောရင်စတုတ်ကဟုတ်ပြီเนาะအဲ့ဒါသိထားရမယ်ဒါကြောင့်စတုတ်ကဆိုတဲ့အတွက်ကြောင့်4ခုမြောက်လား4ခုလုံးလားဒါကြောင့်ဘုံဌာနတွေကို4မျိုးလုံးပိုင်းမှာကိုဘူမိစတုတ်ကဘူမိစတုတ်ကလို့ပြောလိုက်တဲ့အတွက်ဘုံဌာနကို၄ခုပိုင်းထည့်လိုက်မယ်ပိုင်းလိုက်လို့ရလာတဲ့အဖြေသည်31ပြန်ကိုက်နေရမယ်ဟုတ်ပြီနော်ဒါကြောင့်၅ခုမြောက်အတန်းဆိုရင်ပြင်စမ၅ခုလုံး6ခုမြောက်6ခုလုံး9ခုမြောက်9ခုလုံးဟုတ်ပြီနော်10ခုမြောက်10ခုလုံးဒါဆိုသိသွားပြီเนาะဒါကျမတို့အဲ့လိုလေးမှတ်မယ်ဒါကြောင့်အခုဘုံဌာနတွေ ਨੇ ပတ်သက်ပြီးလေ့လာတဲ့နေရာမှာ30ဘုံဌာနကိုဘူမိစတုတ်ကအာဖြင့်ပိုင်းပြပါလို့ပြောရင်ကိုယ့်ဟာကိုဒီစာကိုဖတ်လိုက်တာ ਨੇ ဘူမိစတုတ်ကအာဖြင့်ပိုင်းပြပါဆိုဘူမိဆိုဘုံဆိုတာသိရမယ်စတုတ်ကဆိုတဲ့အတွက်ကြောင့်ဘုံဆိုရင်31တတဝါတို့ရဲ့ဖြစ်ရာတရားဘုံဌာနပေါင်း31ရှိတယ်ဒါသိနေရမယ်စတုတ်ခါအပြင်ပိုင်းမှာဆိုဘုံ31ကိုဘယ်နှမျိုးပိုင်းရမလဲ4မျိုးပိုင်းထည့်လိုက်ပြီလို့သိရမယ်ဟုတ်ပြီနော်ဒါကြောင့်ကျမတို့ကဘူမိစတုတ်ခါအပြင်ပိုင်းမှာလို့ပဲစာမေးပွဲမှာလာလိမ့်မယ်ဒါကိုကိုက4မျိုးဆိုတာကိုကကိုသိနေရမယ်ဒါကြောင့်ဘူမိစတုတ်ခါအပြင်ပိုင်းမှာဆိုဒုက္ခတိက4ဘုံသူကတိက9ဘုံဆိုပြီးသွားပိုင်းရင်အမှတ်မရတော့ဘာလို့ဆိုသူက2မျိုးပဲပိုင်းထားတာဟုတ်ပြီနော်ဒါကြောင့်4မျိုးပိုင်းရမှာဖြစ်တဲ့အတွက်ကြောင့်30ဘုံဌာနကိုဘူမိစတုတ်ကအပြင်4မျိုးပိုင်းမှာလို့ဆိုရင်ဘယ်လိုဖြေရမလဲအပယ်4ဘုံကာမတုဂတိ9ဘုံရူပ16ဘုံအရူပ4ဘုံပေါင်း31ဘုံဒါဆိုစာမေးပွဲမှာအဲ့ဒါ10မှတ်အပြည့်ရသွားပြီပဲเนาะဒါဓမ္မမေးစေလို့မခက်ဘူးเนาะဒါကြောင့်အဲ့ဒီဟာလေးမှာအပယ်4ဘုံဆိုတာဘာလဲကိုယ့်ကိုသိရမယ်ငရေဒရစံပြိတာအတုရကေကာမတုဂတိ9ဘုံကိုရေတွက်ရင်လူဘုံရဲ့နတ်ပြည်6ထက်နတ်ပြည်6ထက်ကိုရေတွက်ပါလို့ပြောရင်စတုမဟာရေဘုံတာဝရိန်သာဘုံဟုတ်ပြီရူပ16ဘုံကိုရေတွက်ပါဆိုရင်ပထမဇန်3ဘုံစရုဋ္ဌဇံ9ဘုံအဲ့ဒီမှာမှပထမဇံ3ဘုံကိုရေတွက်ပါဒုတိယဇံ3ဘုံရေတွက်ပါဆိုထပ်ထပ်တွက်သွားရမယ်ဟုတ်ပြီနော်စရုဋ္ဌဇံ9ဘုံကိုရေတွက်ပါဝေဟဖို့ဘုံအတိညတဘုံသုဒ္ဓဝါဒ5 Torawada ngabu tayi dwe ba. Awiha bo, ata ba bo, tuda ta bo, tuda ti bo, akane ta bo. Aruba benebo. Aruba le bo yi dwe ba. Akata ni sa yere na bo. Those the bone way, a mere zone bone, ma. A tet a mere zone bone, ma. Neva dinyan. Oh, so bone, ma. A wheezing a year. That's not those the bone tanari, a pity bone, the intramarua. A mea weed at a car giant. A tet bow way. Oh, a wheezy. She the mea. တတဝဝိနေယအလုံးအမြအမြဆိုဝေကြတယ်အဲ့ဒီမှာဘဝဲ့ဆိုတဲ့စကလုံးပါလာတယ်ဘဝဲ့ဆိုတာဒီဘဝအေဂါဆိုတဲ့စကလုံးကနေလာတာအဲ့ဒီကနေပေါင်းလိုက်တဲ့အခါမှာဘဝဲ့ဂါဆိုပြီးပါဠိစကလုံးဖြစ်လာတယ်ဘဝဲ့ဂါကိုကျမတို့ကပါဠိကိုပါဠိဖြစ်လိုက်တော့ဘဝဲ့ဆိုတာဖြစ်လာတယ်ဒါကြောင့်ဘဝဲ့ကိုရေးတဲ့အခါမှာဝဲ့ချင်တာနဲ့ဝဲ့လို့မရဘူး ကောင်းငယ်နဲ့ဝဲရတယ်ဘဝဲဆိုတဲ့အတိပဲကဘုံအစုံနဲ့ဟုတ်ပြီနော်ဘုံအစုံဘုံအစုံကိုဘဝဲလို့သုံးတယ်ဘာတွေရဲ့ဘုံအစုံလဲလို့သိကြနော်ကျမတို့ကသူ့ရဲ့အရှိမှာအထက်လို့ရေးထားတယ်အထက်ပိုင်းနဲ့ရှိအပ်သောဘုံအစုံကိုဘာလို့သုံးမလဲအထက်ဘဝဲအထက်ဘဝဲစာဘယ်ဘုံလဲ နေဝတင်ညာနာတင်ညာယရနာဘုံအောက်ဆုံးဘုံကိုပြောပါဆိုရင်အောက်ဆုံးဘုံဒီအာဝီစီတိထားမယ်ဟုတ်ပြီနော်အဲ့တော့30တဘုံရဲ့တိဆောင်နေဘုံအကွာ30တဘုံတအုပ်စုကိုဘာလို့ခေါ်လဲဆိုရင်စက်ကြဝလာတစ်ခုလို့သုံးတယ်ဒါကြောင့်အခုကျမတို့ဘုံမိုင်းတွေကိုသေးသေးချာချာလေ့လာတင် ကျမတို့ကအာယုံပြုလိုက်တယ်တပ်ဘေဝီနိပါတိကာဆိုပြီးကျမတို့ကမေတ္တာပရိသံမိတ္တမေလာဆက်လာကျေးဇူးတော်ရှင်မင်းကွန်းဆရာတော်ဖျားကြီးရဲ့မေတ္တာပို့တွေပါဒီမှာလဲပါတယ်เนาะအဲ့တော့ဒီနေရာမှာအပေပုံသားတွေလို့အာယုံပြုလိုက်တာနဲ့ငရဲပုံဌာနတွေဆိုတစ်ထပ်စီတည်းရှိနေတယ်ပြိတ္တာတရိစံပြိတ္တာသူရကေဆိုကိုနဲ့တွဲနေတယ် အဲ့တော့ငရဲကြီးရှစ်ထက်တစ်ထက်နဲ့တစ်ထက်အကြားသည်၎င်းအော်ဆုံးငရဲဖြစ်တယ်တင်းဆိုးငရဲနဲ့လူပုံကြားသည်၎င်းယူဇနာ15000ကျောင်းစီကွာဝေးတယ်ဆိုအာယုံပြုလို့ရတယ်ဒီငရဲကြီးရှစ်ထက်ဒီဘယ်နေရာမှာတည်ရှိလဲဆိုရင်မြေထဲမှာတည်ရှိတယ်မြေထဲမှာမှငရဲကြီးရှစ်ထက်ဒီဘယ်မြေထဲမှာတည်ရှိလဲ ပန်တုပထဝီဆိုတဲ့ယူဇနာ3,000ဒုရှိတဲ့ပန်တုပထဝီမှာရှိတယ်ပန်တုပထဝီရဲ့အောက်မှာဘာမြေရှိသေးလဲတိလာပထဝီဆိုတဲ့ကြောက်မြေဒုကြီးတည်ရှိတယ်တိလာပထဝီရဲ့အောက်မှာကြတော့မှာရေဒုတည်ယူဇနာ4,600ဆိုတော့မြေဒုရဲ့နှံစာရေဒုကြီးရှိတယ်ရေဒုကြီးရဲ့အောက်မှာမှာလေဒုကြီးတည်ယူဇနာ6,600ရှိမယ် အဲ့ဒီရေဒုရေအောက်မှာမှာအနန္တအာကာသဆိုတဲ့ဟင်းလင်းပြင်းကြီးရှိမယ်ဟုတ်ပြီနော်ဒါအောင်မြင်နေခဲ့ရအဲ့ဒီမှာမှာငရဲကြီးရှစ်ထက်သည်ပန်သူပထဝီမှာတည်ရှိပြီးတော့တင်းစိုးငရဲကနေယူဇနာ1,500အကွာမှာလူပုံဌာနရှိမယ်လူသားတွေနေထိုင်တာသည်ကျွန်းကြီး၄ကျွန်းမှာနေထိုင်ကြတယ်ကျွန်းကြီး၄ကျွန်းမှာကျွန်းကြီး၁ကျွန်း၁ကျွန်းငယ်ပေါင်း900ရာရန်နေတော့ ကျွန်းငယ်2,000မှာရှိကြတယ်နေထိုင်ကြတယ်လူပုံကနေပြီးတော့ယူဇနာ4,200အကွာမှာမြင့်မိုတောင်ရဲ့တဝက်လောက်မှာစုမာရိနဲ့ဘုံတိရှိတယ်စုမာရိကနေယူဇနာ4,200အကွာမြင့်မိုတောင်ထိပ်မှာတောင်ရိန်သာနဲ့ပြည်တိရှိတယ်တောင်ရိန်သာကနေယူဇနာ4,200အကွာမှာရာမာတုတိတာတို့စသည်ဖြင့်နတ်ပြည်ထောက်ထက် တထက်နဲ့တထက်အကြာသည်ယူဇနာ4,000စီကွာဝေးတယ်ဒီလိုအာယုံပြုရမယ်အမြင့်ဆုံးနဲ့ပြည်ဖြစ်တဲ့ပရနိမိတဝတဝရီနတ်ပြည်ကနေယူဇနာ9,300 8,000အကွာမှာပထမဇန်3ဘုံတိရှိမယ်ပထမဇန်3ဘုံကနေယူဇနာ9,300 8,000အကွာမှာ ဒုတိယဇန်3ပုံရှိတယ်ဆိုတော့ဒါကိုကျွန်တော်တို့ကစာကြက်လိုက်တဲ့အခါမှာပရဏိမိတဝတဝတိနတ်ပြည်နဲ့ပထမဇန်3ပုံကြားသေး၎င်းမြမပြည်20ရှိတယ်မလားအဲ့ဒီမှာမြမပုံ20တစ်ထက်နဲ့တစ်ထက်အကြားသေး၎င်းပရမဇန်သုံးပုံနှင့်ပရဏိမိတဝတဝရီနှင့်ပြည်အကြာသည်၎င်းယူဇနာ5တန်း5သိ8000กว่าဝေးတယ်အဲ့ဒီလိုกว่าဝေးတဲ့အတွက်ကြောင့်နောက်ဆုံးလူဘုံကနေပြီးတော့ဟလာနေဝတင်ညာနာတင်ညာဆိုတဲ့အထက်ဘဝက်ဆိုတဲ့နေဝတင်ညာနာတင်ညာယရဏဘုံကြာယူဇနာ9ကတိတတန်း8သိ5000 6000กว่าဝေးတယ်သိထားဖို့စာမေးပွဲမှာအกว่าဝေးတယ်မမေးဘူးဟုတ်လားမမေးဘူးဒါကြောင့်ကြက်เสียမလို့ဟုတ်ပြီနော်တိထားဖို့လေးပဲအဲ့တော့အခုကျမတို့အလွတ်ကြက်ထားရင်နော်ငယ်တဲ့အရွယ်တွေမှာအလွတ်ကြက်ထားရင်အခုကျမတို့အရွယ်တွေအထိမမေ့တော့ဘူးပေါ့ဟုတ်လားစောက်ပြန်လှန်เสียမလို့တော့ဘူးပေါ့အလွတ်ရနိုင်တာပေါ့အရေးအကြောင်းပြန်ပြီးပြောပြမှာဆိုခဏနေအောင်စောက်လေးဖြွင့်ကြည့်လိုက်အောင်မယ်ဆိုတော့မကောင်းဘူးပေါ့ဟုတ်လားအလွတ်ရထားတော့ကောင်းလားမကောင်းလားအဲ့တော့အလွတ်ရအောင်ဆိုလို့အထင်မကြီးနဲ့အလွတ်ကျက်ရလားမကျက်ရဘူးလားကျက်ခဲ့ရမှာပေါ့ဟုတ်ပြီနော်တိထတော့ကောင်းတဲ့ဘောအဲ့ဒီလို30တပုံတအုပ်စုကိုစက်ကြဝလာတစ်ခုလို့ဒီရှိမယ်နားလည်ရမယ်